အင်ဒိုနီးရှားမလေးရှားထိုင်းနိုင်ငံတို့အနေနဲ့အတူပူးပေါင်းပြီးပင်လယ်ချဲမျောနေတဲ့ဘင်္ဂလားဒေ့ရှ်လူမျိုးတွေနဲ့ရိုဟင်ဂျာတွေကိုကယ်တင်ဖို့လူကုန်ကူးခံရတဲ့ဒုက္ခသည်တွေခေါလုံလာသူတွေကိုအကူအညီပေးကြဖို့45 rights လူအခွင့်အရေးအဖွဲ့ကြီးကတိုက်တွန်းတောင်းဆိုလိုက်ပါတယ်။အစိုးရအာဏာပိုင်တွေအနေနဲ့လူကုန်ကူးမှုပြဿနာကိုအလေးထားကင်တွယ်လာကြတဲ့ဆိုပေမဲ့လူကုန်ကူးခံရတဲ့ဒုက္ခသည်တွေကိုတော့ကာကွယ်ကူညီမှုအားနည်းနေတော့မယ်လို့ထောက်ပြပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုသားညုံကပြောပြမှာပါ။
ပင်လယ်ဒင်းဒီလေတစင်းနဲ့တွေ့ရတဲ့ရာဂနန်းရှိမဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားရေတပ်ကနေပြီးတော့အစားအသောက်တွေပေးပြီးတော့ပင်လယ်ထဲပြန်လွှတ်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ပင်လယ်ထဲမှာလေတွေနဲ့မျောနေသေးတဲ့စီစီပြေးဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးတော့လူခွန်ကြီးအဖွဲ့တွေရဲ့စိုးရိမ်မှုတွေပေါ်ထွက်လာတာပါပင်လယ်ထဲမှာမျောနေတဲ့လေတွေကိုကယ်ဆယ်ကူညီရေးအတွက်ပတ်ဝန်းကျင်နိုင်ငံတွေပူးပေါင်းဆောင်ရွက်ကြဖို့နဲ့လေတွေကန်းကပ်လာလို့ရှိရင်လည်းသူတို့ကိုမပိတ်ပင်ဘူးအရှိတော်အရှာနိုင်ငံတွေကို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းတိုက်တွန်းထားပါတယ်ခလုံးလာတဲ့ဒုက္ခသည်တွေကိုပင်လယ်ထဲကိုအတင်းပြန်ပို့တဲ့လုပ်ရဟာနိုင်ငံတကာဥပဒေကိုချိုးဖောက်မှုဖြစ်တယ်လို့45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Matthew Smith က VOA ကိုပြောပါတယ
် We're very concerned that there are boats of stranded Rohingya and Bangladeshi at sea and we're calling
ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်လူမျိုးတွေပင်လယ်ထဲမှာလေတွေနဲ့ဟိုမြောက်ဒီမြောက်လဲနေတဲ့အပေါ်မှာကျွန်တော်တို့အတော်လေးစိုးရိမ်ပူပန်မှုဖြစ်မိပါတယ်ဒါကြောင့်အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတို့အနေနဲ့အတူပူးပေါင်းပြီးတော့ဒီလူတွေကိုအရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ကြဖို့တောင်းဆိုတာပါဒါအပြင်ကမ်းပေါ်ရောက်လာတဲ့ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်တွေကိုအဲ့ဒီနိုင်ငံတွေအနေနဲ့အကာအကွယ်ပေးကူညီကြဖို့တောင်းဆိုပါတယ်ကမ်းကပ်ဖို့ရောက်လာတဲ့လေတွေကိုအာဏာပိုင်တွေကပင်လယ်ထဲအတင်းပြန်ခိုင်းနေတယ်လို့သိရပါတယ်ခိုလုံလာတဲ့ဒုက္ခသည်တွေကိုအတင်းပြန်မပို့ရဘူးဆိုတဲ့နိုင်ငံတကာဥပဒေကိုချိုးဖောက်မှုဖြစ်ပါတယ်
ပြည်ကနှစ်တွေတုန်းကလည်းထိုင်းရေတပ်ကနေပြီးတော့စီရီနဲ့ရောက်လာတဲ့စီစီပြည်ဒုက္ခသည်တွေကိုဆောက်ရှောက်စရာတွေပေးပြီးတော့ပင်လယ်ထဲပြန်မောင်းထုတ်ခဲ့တဲ့အထောက်အထားတွေကြောင့်ထိုင်းအာဏာပိုင်တွေကိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြင်းထန်ဝေဖန်ခဲ့မှုပါတယ်။ထိုင်းနိုင်ငံဟာဆိုလို့ရှိရင်အခုချိန်မှာလူကုန်ကူးမှုတိုက်ဖျက်ရေးကိုအရှိန်မြှင့်လှုပ်ဆောင်လာတာတွေ့ရပြီးတော့ဒီကနေ့ဆိုရင်တော့ဒီလူကုန်ကူးမှုတိုက်ဖျက်ရေးအတွက်မလေးရှားအစိုးရနဲ့နားလည်မှုစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။ထိုင်းနိုင်ငံတွင်လူကုန်ကူးမှုအခြေအနေတွေစိုးရွားနေတဲ့အပေါ်မှာဒီအမေရိကန်ပြည်ထောင်စုကနေပြီးတော့ထိုင်းနိုင်ငံကို Tier 3 လူကုန်ကူးမှုအစိုးဆုံးအဆင့်သတ်မှတ်ထားတာကြောင့်ထိုင်းနိုင်ငံရဲ့စီးပွားရေးကိုအတော်လေးထိခိုက်သက်ရောက်မှုရှိစေတယ်လို့ထိုင်းရဲချုပ်ကအဲ့ဒီလက်မှတ်ထိုးပွဲမှာပြောပါတယ်။အလားတူရေးယူမှုမျိုးဥရောပသမ္မတဘက်ကလည်းလှုပ်လာဖို့ရှိတယ်လို့ဆိုပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးကိုထိုင်းအနေနဲ့အပြင်းထန်လှုပ်ဆောင်လာတဲ့နေရာမှာလူကုန်ကူးခံရသူတွေကိုအကာအကွယ်ပေးဖို့ပို့ပြီးတော့လှုပ်တင်တယ်လို့45 Rights က Matthew Smith ကပြောပါတယ်
။ Well, it's positive to see more attention on the human trafficking problem in Thailand by the Thai authorities. We are concerned, however, that not enough.
ထိုင်းနိုင်ငံအတွင်းလူကုန်ကူးမှုအခြေအနေကိုထိုင်းအစိုးရကသတိပြုအလေးထားလာတယ်ဆိုတာကောင်းတဲ့လက္ခဏာတစ်ရပ်ပါ။ဒါပေမဲ့လည်းလူကုန်ကူးခံရသူတွေကိုအကာအကွယ်ပေးဖို့ဆိုတာသတိပြုမိတယ်ဆိုုံနဲ့အချက်နဲ့မလုံလောက်ပါဘူး။အခုထိုင်းအစိုးရကအာရုံထားလုပ်နေတာကလူကုန်ကူးသူတွေကိုဖမ်းဆီးတာနဲ့အဲ့ဒီမှာပါဝင်ပတ်သက်တဲ့အစိုးရအရာရှိတွေကိုစုံစမ်းဖော်ထုတ်ဖို့ပါ။ဒါတွေလောက်တာလည်းကောင်းပါတယ်။ဒါပေမဲ့လူကုန်ကူးခံရသူတွေလုံခြုံရေးအကာအကွယ်ပေးမှုအကူအညီပေးမှုပိုလှုပ်ဖို့တိုက်တွန်းလိုပါတယ
်။တစ်ချိန်တည်းမှာတော့ဒီပြဿနာတွေရဲ့အရင်းမြစ်ဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်တယ်လို့ Matthew Smith ကပြောပါတယ်။ကမ္ဘာမှာနိုင်ငံမဲ့လူဦးရေအများဆုံးဖြစ်နေတဲ့မြန်မာနိုင်ငံကိုနိုင်ငံတကာဖိအားတွေပိုပေးဖို့လိုမယ်လို့သူကဆိုပါတယ်။အခုလိုပြဿနာဟာလည်းဒီမြန်မာနိုင်ငံရဲ့တည်ဆဲဥပဒေတွေကြောင့်ဖြစ်တယ်လို့ထောက်ပြပါတယ်။အထူးသဖြင့် Ranger ပြဿနာဟာမြန်မာနိုင်ငံရဲ့တနင်္ဂနွေတည်းပြဿနာမဟုတ်တော့ဘဲနဲ့တာဝန်ကျင်နိုင်ငံတွေကကူးစက်လာတာကြောင့်အာဆီယံအသင်းကြီးအနေနဲ့ထိတိရောက်ကင်တွယ်ဖို့လိုမယ်လို့သူကမြင်ပါတယ်
။ This is a regional problem. This is no one government's problem. And the only effective way to deal with this will be a coordinated regional response.
အခုကိစ္စဟာနိုင်ငံအစိုးရတည်းရက်ထဲပြဿနာမဟုတ်တော့ပါဘူး။ဒေတာရင်းပြဿနာဖြစ်နေပါပြီ။ဒါကြောင့်ကင်တွယ်ဖြေရှင်းမှုထိရောက်ဖို့ရဒေတာရင်းပူးပေါင်းဆောင်ရွက်မှုတွေရှိမှဖြစ်ပါလား။အရင်အမြင့်ပြဿနာကိုဖြေရှင်းနိုင်ဖို့အရေးကြီးပါတယ
်။ရိုဂျာကိစ္စဟာမြန်မာနိုင်ငံရဲ့ပြဿနာမဟုတ်တော့ဘဲနဲ့အာဆီယံတစ်ခုလုံးရဲ့စိုးရိမ်စရာအခြေအနေဖြစ်တယ်လို့အလှည့်ကျအာဆီယံဥက္ကဋ္ဌတောင်းယူနေတဲ့ဒီမလေးရှားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကလည်းပြီးခဲ့တဲ့လတုန်းကကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပစဉ်မှာပြောခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဘက်ကတော့ဒီရိုဟင်ဂျာတွေကိုမြန်မာနိုင်ငံသားအဖြစ်လက်မခံဘဲနဲ့အိန္ဒိယချင်းဒီဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့ခိုးဝင်လာသူတွေလို့ပဲစဉ်စစ်မပြတ်ပြောနေပါတယ်ခင်ဗျာ။